ချင်းပြည်နယ်ပလဝမြို့နယ်မှာအေအေနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကြောင့်ဩဂုတ်လအစပိုင်းကတည်းကပိတ်ထားခဲ့တဲ့ကြောက်တော်ပလဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းကုန်စည်တည်ဆောင်ခွင့်ကန့်သတ်ချက်တွေတင်းကျပ်ထားတာကြောင့်ပုံမှန်ပြန်လည်ပတ်နိုင်မှုကတော့ခက်ခဲနေတော့မယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအလိမာကပြောပြပေးမှာပါခင်ဗျ။
ဩဂတ်လ18ရက်ပြီးခဲ့တဲ့ကြာတာရင်းနေကစပြီးကြောက်တော်ပလောဝရေလန်းချောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးခဲ့တာပါလမ်းတွေပိတ်ထားတဲ့အတွက်ကုန်စည်တည်ယူရေးအခက်အခဲတွေရှိခဲ့ပြီးဆရာအပါဝင်အခြေခံစားတောက်ကုန်ဈေးတွေလည်းတက်ခဲ့ပါတယ်စစ်ဘေးရှောင်စခန်းတချို့အတွက်ရိတ်ခါထောက်ပံ့တာတွေမရောက်သေးလို့ကြောက်တော်မြို့နယ်ကနေကူညီပေးနေသူတူကခုလိုပြောပါတယ
်ဒုက္ခသည်စခန်းကထမင်းစားတော့မယ်မယ်ဘူးလို့ပြောတယ်ဂျန်နဲ့ဟိုအပန်းငါတို့တော့ထားလိုက်ပေါ့ဗျာထမင်းအစင်စားရတော့အစင်ပြေဘူးလို့ပြောနေကြတယ်ကျေဦးသုံးလုံးကို2000ကျေဦးသုံးလုံးကို2000လို့တော့မလွေဘူးဟောတအားဟောဈေးနှုန်းတွေကဟောဒီကျွန်တော်တို့ကြောက်တော့မှာဆိုရင်တော့ကျေဦးငါးလုံးမှ1000လေဟိုကသုံးလုံးကို2000လို့ပြောတယ်အဲ့ဒီပလောက်မှာ
အခြေခံစားတောက်ကုန်ဈေးနှုန်းတွေဈေးတက်ခဲ့တယ်လို့စံဝယ်ယူနိုင်ဖို့လည်းအခက်အခဲတွေကြုံခဲ့ရပါတယ်ရေလန်းကြောင်ပြန်ဖွင့်ပေးတာရတရပတ်နီးပါရှိပြီဆိုပေမဲ့အခုချိန်ထီတော့စားတောက်ရဲ့အခက်တွေ့နေတော့မယ်လို့ကုညီပေးနေသူနောက်တူကလည်းအခုလိုပြောပါတယ
်ဒီနှစ်ကတော့စိုက်ပျိုးလို့လုံးဝမရနိုင်တော့ဘူးပေါ့နော်တောက်တော်ကနေပြီးတော့ကျွန်တော်တို့ကလိုအပ်တဲ့ဓာတ်မျိုးဩဇာတွေတင်ရတာကိုအဲ့ဒီဘက်မှာလေတနိုင်တစ်ပိုင်ပေါ့နော်ဆိုတော့ဒီနှစ်ကတော့ဒီနောက်တစ်ခုဖြစ်သွားတာကတော့ဆန်ချလို့မရတာအပြင်ဓာတ်မျိုးဩဇာတွေလုံးဝတည်ခွင့်မရဘူးပေါ့နော်ဓာတ်မျိုးပြောဩဇာကြတော့သူတို့ကအကွေးစီတဲ့ရန်နဲ့ပါတယ်လို့လို့ရတယ်ဆိုပြီးတော့အကြောင်း reason ပဲပေါ့နော်အဲဒါကြောင့်ကြပြီးတော့အတခုရှိတယ်အခုကပို့ပြီးဆိုးအောင်နေတာကအဲ့ဖက်မှာကြတော့ဟိုဒီနှစ်ကစပားလေးလို့လို့မရဘူးဒီကလည်းဆန်တယ်လို့မရဘူးဆိုတော့ဟိုအခုအခြေအနေကတော့တော်တော်များများရိတ်ခါတွေပေါ့နော်ကျွန်တော်တို့ရှိလာတယ်ဒီဆန်ပေါ်အဓိကဆန်ပေါ့နော်ဆန်ဖြီးရဲဟိုစားရဲပေါ့နော်အဓိကတင်ပေါ်အဲ့ဒီ၃လေးခုကတော့တော်တော်များများအခက်လေးတွေ့နေရဲဆိုပြီးကျွန်တော်တို့တည်င်းလာ
ကြောက်တော်ပလောဝရေလန်းချောင်းကနေတဆင်းရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းပြည်နယ်ပလောဝမြို့နယ်စီစံအဓိကတင်ပို့နေတာပါအေအေနဲ့စစ်ကောင်စီကြားနှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်ကြောက်တော်ပလောဝရေလန်းချောင်းဟာမကြခဏဆိုသလိုပိတ်ဆို့ခံနေရပြီးကုန်စီစီးဆင်းမှုပုံမှန်ပြန်လည်ပတ်နိုင်ဖို့ခက်ခဲခဲ့ပါတယ်ညမထွက်ရအမိန့်နဲ့ခီးသွားလာခွင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကန့်တတ်တဲ့အတွက်ရခိုင်ပြည်သူတွေအပေါ်စားနဲ့ရိတ်ခါအခက်ခဲဖြစ်အောင်တွန်းပို့နေသလိုဖြစ်နေတဲ့အကြောင်းနဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကလည်းဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်ဆောင်ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်အတွင်းရေလန်းကြောင်ပိတ်ဆို့ခဲ့တဲ့အပေါ်ရှင်းလင်းပြောဆိုတာမရှိသေးပါဘူးရှင်